မြန်မာနိုင်ငံမှာမကြသေးခင်အစလို့ကြန့်ငွေတန်ဖိုးကြာဆင်းခဲ့တာကြောင့်စီးပွားရေးလုပ်ငန်းတွေအပေါ်ရိုက်ခတ်မှုတွေရှိလာနေတာမှာစားသုံးကုန်လုပ်ငန်းတွေလည်းပါဝင်ပါတယ်မြန်မာကြန့်ငွေနဲ့လဲလှယ်ရမှာအမေရိကန်ဒေါ်လာတန်ဖိုးကမြင့်တက်လာတာကြောင့်အချို့စားသောက်ကုန်တင်သွင်းရမှာအကန့်အသတ်တွေနဲ့ကြုံနေရတာပါငွေကြေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်နောက်ဆက်တွဲကြုံရတဲ့စားသောက်ကုန်လုပ်ငန်းတွေနဲ့ပတ်သက်လို့လုပ်ငန်းရှင်တွေနဲ့စားသုံးသူတချို့ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမင်းကပြောပြထားပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာမုတ်ဖုတ်လုပ်ငန်းလုပ်ကင်သူမတ်ခိုင်က
ကုန်ညာဈေးနှုန်းနေအတက်ကြကျန်းတာပေါ့ကိုမြန်မာတို့စားသောက်ကုန်လုပ်ငန်းတစ်ဖက်လုပ်နေရတဲ့လူတွေနေနဲ့ကကုန်ညာတွေကိုအများကြီးလဲဝယ်ထောင်လို့မရသလိုလိုအပ်မှအတိုင်းအတာတစ်ခုတစ်လချင်းအတွက်ဝယ်တဲ့အချိန်မှာအခုနောက်လာတဲ့ကိုဝယ်ဖို့စားပြီးစီစဉ်တဲ့အချိန်ကကုန်ကျန်းဒီဂျုံကအစအကူဒါ4000ကနေ9000ဝယ်ရှိဖြစ်သွားကြတာမျိုးနောက်နိုင်ငံသွင်းကုန်ရေမျိုးထောပတ်တို့ဆိုလို့ရှိရင်အခုဈေးနှုန်းအတက်ကြတွေများတဲ့ခါကျတော့ဆိုင်ကြီးကအယောင်မဖွင့်သေးတော့ဘူးဆိုတော့အတောင်းဝယ်လို့မရတော့ဘူးပေါ့ရေရှည်ရက်တည်လာတဲ့လုပ်ငန်းတစ်ခုအနေနဲ့ကတဘောကပမုံတစ်ခုတစ်ထောင်ရောင်းနေတဲ့ဟာမှာချက်ချင်းကြီးကုန်ကျန်းတက်လို့ဆိုပြီး1500လို့ဟိုပြောင်းရောင်းလို့မလွယ်ဘူးပေါ့နော်ဟိုအရင်ကိုပြန်ကာဗယ်လုပ်ဖို့တော့ကိုတော်တော်ခဲခဲရင်းရင်းဖြစ်လာတာပေါ့ဆိုတော့စားသုံးသူအတွက်ကိုပါမငဲနိုင်ဘူးတောင်းမယ်ဆိုရင်တော့ဒါထောင်နံမောင်းနဲ့1000ဆိုပြီးဆွဲတင်လိုက်ရင်တော့အများကြံ့ကျင်ကြမှာပေါ့ဒါပေမဲ့စားသုံးသူအတွက်ကသူနဲသွားမဲ့ဟာတခုလေကိုရမလို့လားဆိုဒီကြားမှာရှင်းနေချက်တဲ့ပြဿနာအစပြီးအခုကြုံတွေ့နေရတာပေါ့
ဒါအပြင်ရန်ကုန်မှာအသားကင်ပြန်ရောင်းလုပ်ငန်းလုပ်ကင်သူလူငယ်ကိုဝေလင်းကလည်
းဟိုဂျုံနဲ့ပတ်သက်တာဇီးတော်ပါတနည်းဆိုကျွန်တော်ပလာတာဝယ်စားတော့လေပုံမှန်250တန်ပလာတာအခု900တောင်ဖြစ်သွားတယ်နှစ်ဆတော်ပါဒီဈေးထဲမှာဆိုလို့ဒီယူရီးယားဘက်ကလာပြီးစီးဆိုရင်တော့အတော်တော်များဈေးတော်ပါကျွန်တော်တို့ဒီဝယ်စားနေကြခင်ဆိုလို့ရှိရင်ဆိုတော့ဒီတရက်နှစ်ရက်အတွင်းမှာ1000ဝန်းကျင်လောက်တက်သွားတယ်ပုံမှန်800တန်ပစ္စည်းအခုချိန်မှာ1300လောက်ဖြစ်နေရယူရီးယားဘက်ကလာပြီးစီးပါအသားပြတော့ဒီကြက်ဥချောင်းတို့စီပီချောင်းတို့ကိုပစုံလုံးတို့လေရွှေငါးမောင်မောင်ရောင်းကုန်မျိုးပါလေဒီယူရီးယားပင်နယ်သာရောင်းနှံဆိုင်တွေမှာဝယ်တာအခုလို့စရာကျွန်တော်ဒီအဲ့အကင်းတွေပါကျွန်တော်ယူပြီးတော့ပြန်ပြီးရောင်းနေရပေါ့နည်းတော့ကွာကန့်သက်ချက်လေးရောရှိပါအရင်တို့ပေါ်ပေါ်လုံးနဲ့ရောင်းလို့မရတော့ဘူးပေါ့ဟိုစားရလို့လေကျွန်တော်အဆင်ပြေစီချင်တာဆိုတော့ဒီတော်တော်တိတ်အဆင်မပြေမှုတွေဖြစ်သွားတယ်ပေါ့အရင်ကမကြုံခဲ့ဘူးအခုမှမအောင်ကြုံဘူးတော့
အခုလိုအချိန်မှာဈေးတဲကိုရောက်ခဲ့တဲ့စီးပွားရေးနဲ့ဘွေရခဲ့သူမတ်ပူပူကလည်း
သားငါးစီးရောတော့ထွထွထွထွအရင်ပြောင်းလဲသွားတာတော့မရှိဘူးဒါပေမဲ့ဒီဟိုနိုင်ငံသားကဟိုဝင်တဲ့လေပစ္စည်းတွေပေါ့နော်ဒီ cheese တို့ဘာလို့ကတော့ဈေးကွက်ထဲမှာတော့ဈေးကြီးသွားတယ်ခေါက်ဆွဲကြောက်တွေဈေးကြီးရယ်အပိုကာရီဆွတ်တို့ဘာလို့လဲဈေးကြီးလာတယ် cheese ကအရင်တုန်းက3500တန်ရနေပြီးအခုက4000ဝယ်ရင်ဈေးကနောက်ဆိုရင်ပြန်ပြီးတော့ဈေးကြီးมาဖြစ်တဲ့အတွက်တဲ့နောက်တစ်ထောက်ဝင်ပေါ့နော်ဈေးကြီးมาပေါ့လို့ဆိုပြောတယ်ဟိုအာဒီ online social media မှာတော့ဒီကုန်စည်နှုန်းတက်တဲ့ပုံမှာတူရီယာဘယ်လိုလုပ်ကြမလဲမသိဘူးဆက်ပြရမယ်လို့စိုးရင်ပူပန်မှုတွေတော့ရှင်းနေရတော့ကြားတယ်ဒီဘာကြီးကိုဒီထက်ပုံပြပေါ့စိုးလာမယ်ဟာတော့မျောနေတာပြီးသားဒါပေမဲ့အခြေခံလူစားစားတက်တော့အရန်ကူမှာသူတို့အတွက်ကတော်တော်ဒုက္ခရောက်တယ်ဟောဆိုကုန်စည်နှုန်းကလည်းအခုကဆက်ဆက်တက်ချင်းမလို့တိတ်မတက်သေးရနောက်ဆိုရင်တောက်လျှောက်ကုန်စည်နှုန်းတွေကတက်တော့မှာပေါ့နော်သူတွေဘယ်လိုမျိုးတာကိုခုခံနိုင်မလဲပေါ့အခုဆိုလည်းအလုပ်တွေလည်းအများကြီးပြုတ်ကြရလေ
ဒါအပြင်တခြားစားကုန်တွေဈေးတက်လာပုံကိုလည်းအမီမဖော်လို့တဲ့ရန်ကုန်ကအင်ရှင်မကြီးတူက
လေရတော့အစတော့ကတဲ့အိတ်ကို6000ကျော်လောက်ပဲကြည့်ရတယ်။ဘောက5000ကျော်သွားပြီ။ဒီလိုကုန်ပစ္စည်းတွေလည်းအကုန်လုံးဈေးကျက်တယ်။ကျောက်ဥပဲနည်းနည်းဈေးကျတယ်။တောင်းစီရဆိုရင်အစတော့က4000လောက်ပဲရှိတဲ့ဥစ္စာအခု5000ဖြစ်သွားပြီ။ဒီကိစ္စအကုန်ကုန်ကျက်တယ်မဟုတ်သေးရော။ငွေရက်တစ်ချက်300အရင်တော့တရားလာတယ်နေရာပဲရှိရင်လေ။ဒီတဲ့ကြီးကတော့နော်ကျောင်းမကောင်းဘူးကုန်ဈေးတောင်းနေတာတက်တော့ဝယ်သူတွေလည်းတိတ်မရှိဘူးအဲ့လိုမျိုးကြီးရရတော့ကြားခဲ့တယ်အချင်းချင်းကတော့ဈေးတွေအရန်တက်တော့မရှိချင်းလားဘယ်လိုလုပ်ကြမလဲဈေးထဲမှာလည်းအခုလူကတိတ်မရှိတဲ့လောက်ကိုဖြစ်တယ
်တစ်ချိန်ထဲမှာအစစ်မြစ်ဂုံတိုက်တွေမှာလည်းစားကုန်အကန့်အသတ်စဖြစ်လာပုံကိုလည်းသတင်းသဏ္ဍာန်ဆရာကိုမြင့်ကျော်က
ဒီကနေ့2ရက်လောက်မှကုန်ပစ္စည်းတမယ်နမယ်ပေါ့လေတင်းပြော်တောက်တဲ့လက်ဖက်ရည်ရုပ်သေးလက်ဖက်ရည်တော့နည်းနေလို့ဆိုပြီးတော့တူးနဲ့သုံးဘူးယူပါလို့တော့အဲ့လိုရေးကြတာဒီဝေစီယန်တာစီတီမက်မှာတွေ့တယ်
တကယ်တော့မြန်မာနိုင်ငံစားသုံးသူဈေးကွက်မှာနိုင်ငံခြားကတင်သွင်းလာတဲ့စားကုန်တွေများပြားရှင်ပါလာတာနဲ့အမျှအခုပြန်အကန့်အသတ်ဖြစ်ဆုံးရှုံးကြရမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်ခင်ဗျ